ကူးစက်မှုတွေကနေ့စဉ်တောင်းတဲ့ခြေပြီးတော့မြင့်တက်နေတဲ့မလေးရှားနိုင်ငံမှာတော့ကိုဗစ်-19ကရောဂါကူးစက်ခံရလို့သေဆုံးရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာနှစ်လအတွင်းမှာပဲအနည်းဆုံးအယောက်40ထက်မနည်းအသက်ဆုံးခဲ့ရတယ်လို့မလေးရှားမှာရှိတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ဒီသတင်းအပြည့်အစုံ VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်မလေးရှားနိုငံမှာလဲကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေရမှာမြန်မာတွေအများဆုံးနေထိုင်နေတဲ့
စလန်ကောပြည်နယ်မှာလည်းကူးစက်မှုအများဆုံးဖြစ်နေတာမို့ကာကွယ်ဆေးထိုးတဲ့စင်တာတွေလည်းအများအပြားဖွင့်လှစ်ထားပါတယ်။နှစ်လအတွင်းမှာတော့ကိုဗစ်ကူးစက်မှုကြောင့်တည်ဆုံးတဲ့မြန်မာနိုင်ငံသား40ထက်မနည်းရှိတယ်ဆိုပြီးမလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပြပါတယ်။
မလေးရှားကြပါတယ်။ကျွန်တော်ထင်ရင်တော့30လောက်ရှိနေသေးတာ။အဖြစ်တဲ့ချိန်မှမှာဖြစ
ရေးကူညီမှုအဖွဲ့တွေအနေနဲ့လက်ရှိမှာကိုဗစ်ကူးစက်ပြီးသေဆုံးသွားတဲ့မြန်မာနိုင်ငံသားတွေကိုကိုယ်တိုင်တကြိုတာတွေမလုပ်ပေးတော့ဘဲမလေးရှားအစိုးရရဲ့ကျန်းမာရေးအဖွဲ့တွေရဲ့အစီအစဉ်တွေနဲ့ပဲလှုပ်ဆောင်ရတော့တယ်ဆိုပြီးဦးဆန်းဝင်းကပြောပြပါတယ်
။ကိုဗစ်ဆိုသူတို့ကသူတရားဝင်သူတရားဝင်သူတို့အစိုးရပဲတရားဝင်ကိုင်းတယ်လေ။ဒီဝါတာပဲပေါ်ပြရတာမဟုတ်ဘူး။အဲ့တခြားလူအခုနောက်ပိုင်းကျတော့သူဒီနိုင်ငံသားတွေပဲတင်းကျုပ်ဝင်ပြီးတယ
်။ဟုတ်ကဲ့။
ဘာလို့ဆိုဥစ္စာပေါ့သူတန်းနဲ့မတက်ထားလို့ရှိရင်ပြန်ပြီးရောဂါတွေကူးစက်ကြတော့တယ
်။ဟုတ်ကဲ့
။ကျွန်တော်တို့တင်းကျုပ်တယ်ဟာဒီနိုင်ငံသားတွေကတော့ဒီမလေးရှားအစိုးရရဲ့ဘာကွန်မလဲကျွန်တော်တို့ဒီအမှတ်ရေးဌာနဟိုဥစ္စာပေါ့အရေးပေါ်အဖွဲ့တွေနဲ့ပဲတင်းကျုပ်ဝင်ပြီးတော့တယ်။စာကြမှာတဲ့တင်းငင်းကမှငြိမ်းချမ်းပြီးတော့အဲ့ဒါလေ
မလေးရှားနိုင်ငံမှာကိုဗစ်အတည်ပြုလူနာတသန်း2,400ကျော်ရှိပါတယ်။အခုလ6ရက်နေ့တနေ့တဲ့ကူးစက်သူ2,800ကျော်ရှိပြီးသေဆုံးသူစုစုပေါင်း1,000ကျော်ရှိသွားပြီဖြစ်ကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။